ါရှင်များခင်ဗျာမြန်မာနိုင်ငံမှာစစ်ဆေးရေးလက်ထက်ကလုပ်ခဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်တာတွေဒေသခံတွေနစ်နာဆုံးရှုံးတာတွေကြောင့်စန့်ကျင်ကန့်ကွက်တာတွေကြုံခဲ့ရဘူးပါတယ်ဆန္ဒပြကန့်ကွက်မှုတွေကြောင့်လည်းပဲဆိုင်းငံ့ထားခဲ့ရတဲ့ဒီမြေဆုံစီမံကိန်းအခုချိန်ထိဆန္ဒပြဝဲပေါ်နေတဲ့ level down ချင်းတူပေါ်ရေးစီမံကိန်းမကြာခဏထိခိုက်တည်ချင်မှုတွေကြုံနေရတဲ့ဖားကန်ဒေသကကြောင်စိမ့်တူပေါ်ရေးလုပ်ငန်းတွေလိုဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကို NLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နည်းလမ်းတွေနဲ့ကန့်ကွက်ဖြစ်ရှင်းနေတယ်လဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆိုတော့အခုလက်တလောအခုပြဿနာတွေပေါ်နေတဲ့စီမံကိန်းတွေပြဿနာတွေရှိခဲ့ရတဲ့နှစ်ပတ်တလို့ NLD အစိုးရအနေနဲ့စကင်တွေ့မယ်ဆိုရင်ဘယ်နေရာနေစပြီးကင်တွေ့ကြမလဲဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့တူဦးဖြစ်တဲ့ဒီဖားကန်ဒေတာ NLD ရွေးကောက်ခံကိုယ်စားတူဦးဖြစ်တဲ့ဦးချိုခေါ်ဒီဦးကမောင်မြင့်ရဲ့သဘောထားကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့တခြားတော့မဟုတ်ပါဘူးကျွန်တော်စီမံကတော့ထက်ခဲတဲ့ဒီပြည့်တဲ့နေရာမှာလွယ်လွယ်ကူကူလေးနဲ့ဒီလောက်ကင်ကွင်ချပြည့်တဲ့နေရာမှာသူတို့နောက်မှာနောက်ကျုံးမှာကဒီလောက်ကင်ကွင်တခြားလူကိုပဲကြောင်းလို့မရဘူးဆိုရဲအပိုက်ပါပါပဲအဲ့ဒီအပိုက်ကပါလဲဆိုတော့သူက36ငါဆိုပြီးတော့မှတခြားလူကိုလွယ်ကြောင်းလို့ရှိရင်ဒီလောက်ပဲကိုပိတ်ပြီးမယ်ဆိုမှလူထားတယ်အခုတိုင်းသားတွေကတော့ရှောက်တယ်တခြားပြုတ်သူဝါလိုကနေမှအဲ့ဒါတွေလုတ်ကင်နေတယ်မြို့စာတစ်ခုတည်းကင်လိုက်ဖို့ဒီမြို့စာကတိတိမိမိနဲ့ကျွန်တော်တို့ကဟိုပြည်ပြည့်ကျက်ကျက်နဲ့အေးယူလို့ရပါဘူးဆိုတော့ကျွန်တော်ပြောချင်ပါတယ်
โอเคครับเนี่ยเราที่88မျိုးဆက်ညင်းညင်းနဲ့ပွင့်လင်းလူဖွဲ့စီကကိုထုံးမြအောင်ရဲ့သဘောထားကိုလည်းကြားချင်ပါတယ်ခင်ဗျာ
โอเคကျွန်တော်တို့ဒီ energy source ဖြစ်လာတဲ့အခါမှာတော့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတော့လက်ရှိဟိုစီမံကိန်းတွေနဲ့ပတ်သက်ပြီးတော့ပြန်သုံးသပ်ချက်ပြီးပေါ့เนาะပြန် review လုပ်ဖို့အများကြီးလိုပါတယ်ဒီနေရာမှာဆိုလို့ရှိရင်အဓိကတော့ပွင့်လင်းမြင်တာမျိုးကိစ္စပါဒါနဲ့ပတ်သက်ပြီးတော့ traffic ကြီးတော့ဒီပါလေဘာလဲဆိုတော့ဟိုမစ်ဆိုစီလာလေးနဲ့ပတ်သက်လို့အဲ့ဒါဘယ်တော့မှစာချုပ်စာတမ်းတွေနဲ့ပတ်သက်ပြီးတော့ဟိုမသိခဲ့ရဘူးအဲ့တော့ဒါဒီနဲ့ပတ်သက်ပြီးတော့အရင်ဆုံးဒီလိုချပြမယ်ဆိုပြီးတော့ဒီကြောက်ထားပြီးပါတယ်အဲ့ဒီလိုပဲအရေးကြီးဆုံးကတော့ကျွန်တော်ပြင်းနေမြင်ပါမှုပြင်းနေကြတော့မှစာချုပ်စာတမ်းတွေကိုဘယ်လိုချုပ်ထွေပါလဲအဲ့တော့ဒီဆုတ်ဆိုခြင်းကအိယိအဆိုင်ရေရောတကယ်မှန်မှန်ကန်ကန်ဆောင်ရွက်ခဲ့တာပဲကုမ္ပဏီကြီးရဲ့ဆော့ဖ်ဝဲရဲ့ဒီအိယိအဆိုင်ရေရတာလေဒီပုံမှာတော့အားလုံးကိုစာချုပ်ပြီးတော့စာချုပ်ပါအချက်လက်တွေကိုအကောင့်ထဲပေါ်ချင်းရှိမရှိလို့ဘယ်လိုပေါ်ဆောင်ရလဲစသဖြင့်ပေါ့ဗျာအသေးစိတ်ကိုကျွန်တော်တို့ပြန်ပြီးတော့လေ့လာဆန်းစစ်ဖို့လိုပါတယ်ဒါကစာချုပ်စာတိုင်းနဲ့ပတ်သက်လို့နောက်တစ်ချက်ကဒီစီမံကိန်းတွေကနေပြီးတော့အဲ့တော့အခေါ်ကလာဒီဘလောက်ဝင်နေအချိုးမျက်တွေဘလောက်ရှိတယ်လဲဆိုတာကိုပါအချိုးအသိနေနဲ့ဒီပေါ်မှာဟိုဒိနာဆစ်ဆေးဖို့လိုပါတယ်ဒိနာဆစ်ဆေးပြီးတော့ကိုက်ညီမှုတွေဒီမကိုက်ညီမှုတွေကိုပေါ်မှာဒီပြီးတော့အရေးယူဆောင်ရွက်မှုတွေလည်းဆက်လုပ်သွားဖို့လိုပါတယ်ဒါကဟိုလက်ရှိစီမံကိန်းဆောင်ရွက်မှုတွေအပေါ်မှာပါအဲ့တော့စီမံကိန်းဟိုအစ်စ်တွေအတွက်လည်းဒီစီမံကိန်းအဟောဒီမှာဖြစ်ပေါ်လာခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒိနာပြင်ဟန်စာကြီးကြီးတော့အများကြီးပေါ့ဗျာဥပဒေပိုင်းဆိုင်ရာကိစ္စတွေဟိုတော့ကြာရှိတဲ့အကျင့်ကျင့်ခြားသားမှုတွေတော့ရက်ထက်အဖွဲ့အစည်းရဲ့အခန်းကဏ္ဍအဖတ်ရှိတဲ့ပြည်ပေါ့ဗျာအဲ့တော့ပြောမယ်ဆိုရင်တော့ဒီစီမံကိန်းတွေကိုဘသူအကျိုးစီးပွားအတွက်လုပ်ကြလဲခက်တာကကျွန်တော်တဲဒီမှာကအော်အမေရိကန်နဲ့ဝေဖန်တဲ့စီမံကိန်းတွေကကျွန်တော်တို့တွေ့နေရတယ်။အဲ့တော့လူမှုအကျိုးစီးပွားအတွက်တိုင်းရင်းသားပြည်သူတွေရရှိခံစားသိနိုင်ဖို့အတွက်ဆိုလို့ရှိရင်အရေးကြီးဆုံးကပွင့်လင်းမြင်တယ်မှုပွင့်လင်းမြင်တာမှုရှိဖို့လိုတယ်။တာဝန်ယူမှုတာဝန်ခံမှုတွေကိုလက်ပြချကျဆောင်ရွက်နိုင်ဖို့ရိုးပါလိမ့်မယ်
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဒီကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစားကြီးနဲ့ကျွန်တော်ဆွေးနွေးပွဲမှာရောက်နေပါတယ်။ကိုစားကြီးကလည်းပဲဒီပတ်ဝန်းကျင်ထင်းထင်းကိစ္စတွေဒီလိုပြဿနာတွေနဲ့ပတ်သက်ပြီးတော့ဟိုလက်တွေ့ကျကျဆောင်ရွက်နေတဲ့ပုံကူတရားလည်းဖြစ်တော့
ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကျွန်တော်လည်းတခုပြောချင်ဒီ APC ကတက်လာတာကောက်ပါရှိုးကုန်ပြီလေတော့ဒါပေမဲ့သူရှေ့ဆက်မှာစဉ်ခေါ်မှုတွေအများကြီးရှိနေတယ်ဆိုတာတော့ကျွန်တော်ကြည့်တယ်။အဲတချို့ကျွန်တော်ပြောချင်တာအခုဒီဒီမိုကရေစီအစဲတော့ဟုတ်တယ်ဖြစ်တယ်ဟုတ်တယ်ဖြစ်တယ်ဟိုရှေ့တွေတော့လာတယ်ဟုတ်တယ်ဒါပေမဲ့အလုံးဝကမကြောင်းလေးတွေကဒီအခွင့်အရေးတို့ဒီတရင်တာအခွင့်အရေးတို့ဒီတဘာဝပြန်စံတာစီမံခန့်ခွဲရေးတို့တဘာဝပတ်ဝန်းကျင်ဆိုင်ရာလူမှုရေးပြဿနာဒီ DRD ကုချေရေးစီမံကိန်းပေါ်ချက်ကိုခဏပြောထွေးဒီလိုရေးကတာစီမံကိန်းလို့မျိုးကဒါအများကြီးကဒါအသေးစိတ်ကိုလေ့လာမှလက်မကြမဲ့အပိုင်းကြီးရှိတယ်။ဒါပြီးတော့အခုကအားနည်းချက်ကအခုဒီအထူးသဖြင့်ကျွန်တော်တရင်တာဘက်ကပြောတော့ဗောရနေဘက်မှာ NDMPD ဘက်မှာခါတဲ့ဒါဒီကုနီးပညာတွေဟောတယ်အများကြီးလိုအပ်မှာဒါအဲ့လိုကျန်နေငန်ချနီးပညာပဲယူလို့ရှိနေအဲဒါပြည်ဥပဒေဒါကမဟုတ်ကတဲ့သူရအဲ့လိုဒီအတင်းမှာကျွန်တော်တို့ဒီဘယ်လိုမြင့်တင်လဲဆိုတဲ့အတိုင်းကျွန်တော်တို့ဖြည်ဖြည်းလို့ထူးတယ်ဝိုင်းဝန်းကူညီမှုကအရေးကြီးတယ်နော်ဒီကိုဟာကိုဆုံးဖြတ်ပြီးလဲပြီးတော့မှအရေးကြီးတယ်ခါပြောတဲ့ဒီတရင်တာဒေတာမှာရှိဒီတဘာဝ
ရန်သာကစီခွေရဲ့တင်းဆွဲလူကအင်တာလုံးဝကမစားသေးဘူးအခုဒါကိုစပ်ပြီးမြင်မှတူမြင့်ပြင်းရမယ်ဆိုတဲ့အပိုင်းကအားလုံးပိုင်းဝင်မှုကအင်တာနာအရေးကြီးတယ်ဒါဆိုဆိုလို့ရှိရင်ရေရှည်တိနေတဲ့ဖြူရှင်ရဲ့ရေရှည်ပြက်တာကိုဖြည့်ရှင်းတဲ့နီလန်တက်ကိုသင်စားခိုင်းခြင်းရှိတယ်နောက်ထပ်ကိုအရင်စစ်အစိုးရလက်ထက်မှာမားခဲ့တဲ့အမားလိုမျိုးနောက်ထပ်တစ်ခါမှမားဘူးအရေးကြီးတယ် conflict ကိုမဆုံးနိုင်တဲ့ဟာမျိုးဆက်ခါတနေ့လည်းမဖြစ်ဘူးအရေးကြီးတာပဲ
ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဒေါက်တာရှင်နေလည်းရှင်နေပါတယ်ကို Norman Edward ပါ Facebook ကပဲဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ပါဟု
တ်ကဲ့ဗျာကျွန်တော်ရှင်နေတဲ့ဘောသာကိုလည်း YouTube ပြင်ကြောင်းလည်းမဟုတ်ဘူးဒီမှာ9မိနစ်တည်းဒါနဲ့ကလာပါသမဏဟိုတီးစီမှုဆောင်တဲ့နိုင်ငံ YouTube ပြင်ကြောင်းလည်းမဟုတ်ဘူးလည်းပဲဘလို့မှမြင်ပေလို့မရဘူး YouTube ပြင်ကြောင်းလည်းမရှိသေးပါဘူးတို့တော်လည်းအဲ့ဒီဘလို့မှ YouTube ပြင်ကြောင်းလည်းလုပ်မရတဲ့အပိုင်းလည်းရှိပါတယ်တို့တော့လည်းအခုတမန်ဟိုတီးရင်းကကျွန်တော်တို့ကြည့်တဲ့အခါမှာသူတို့တယောက်ကြီးကလုံလုံမရမဲနဲ့ဖြစ်နေပါတယ်ခင်ဗျာအခုအကြီးကဒါငါတို့တမန်ဟိုတီးစီရဲ့ဒါအဲ့ဒီမှာဘာရဲ့ဖြစ်ချင်တယ်မရှိဘူးဆိုတာကျွန်တော်တို့မြင်ရပါတယ်အဲ့လိုဖြစ်တဲ့အခါကျတော့နောက်ဆက်လာမယ့်အစိုးရပြင်မာလည်းပဲအကြီးကတမန်တော်ရဲ့အခန်းကဏ္ဍအရေးကြီးပါတယ်ခင်ဗျာ
နောက်ထပ်တော်တာရှင်တယောက်ဆွေးနွေးမဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်ကိုတင်သေးဝင်းပါခင်ဗျာကိုတင်သေးဝင်းရဲ့သဘောထားကိုလည်းတက်နေမြတ်လူရင်းတူရှင်ဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့အဲဒီဆိုရတဲ့လာရင်တော့အဓိကတော့ဗျာဆိုရတဲ့အပေါ်မှာဘလောက်အာနာကျိုးတရားမှုရှိမလဲဆိုတာနာမတိအဓိကကြားတယ်ဗျာအဲဒီတော့အဲဒီသူ့ရဲ့လုတ်ပဲခွင့်အာနာရတဲ့ချိန်မှာပေါ်နေအောင်ဆိုရပေါ်နေအောင်အောင်းနေအပေါ်မှာအပြန်အလှန်ချင်းကြီးတဲ့ပေါ်တော့ဒီကျွန်တော်အာနာဒီချင်းကြီးမှုဟာအကျိုးတရားမှုအပြန်အလှန်ကျိုးတရားမှုဘလောက်ရှိမလဲပေါ့တော်တရားဦးရဲ့ကျမတို့ဒီဘလောက်လည်းဒီဆိုတာဘလောက်လုံနိုင်မလဲပုံမှာပဲအများအားလုံးကမူတည်နေတယ်လို့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒီတိုင်းပြည်ရဲ့တော့ဒီဖွံ့ဖြိုးရေးအတွက်ဆိုပြီးတော့ဒီလိုမျိုးစီမံကိန်းတွေကလုပ်ကြပါတယ်ဒါပေမဲ့လည်းမြန်မာပြည်မှာစီမံကိန်းတွေကဒီအများပြည်သူတဲ့လူနည်းစုလောက်သာအကျိုးဖြစ်တဲ့အခြေအနေမျိုးတွေကြောင့်ဟိုမချေမနှက်ဖြစ်တာလို့လည်းယူဆပါတယ်ဆော့ဆော့ဒါကိုထုံးမြင့်အောင်လည်းဒီကိစ္စကိုထောက်ပြသွားပါတယ်ဆိုတော့ဒီချို့စီမံကိန်းတွေမှာကြာတော့ဒီအာဏာပိုင်တွေနဲ့ဆက်နွယ်ပတ်သက်နေရမျိုးတွေမကင်းရမကင်းကြောင်းဖြစ်နေတာမျိုးတွေရှိမယ်ဆိုရင်ရောဒီ NLD အနေနဲ့ဒီလိုအပြောင်းလဲလုပ်ချင်မယ်လုပ်ဖို့လွယ်ပါမလားနိုင်ငံရေးပြဿနာတွေပေါ်မလာနိုင်ဘူးလားဥက္ကမောင်မြင့်သဘောထားဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်တို့ဆွေးနွေးရမယ်ဆိုတော့ဒီဥစားကြီးကတော့သတိဥစားတဲ့နေကိုကျွန်တော်တို့လူလူတီအောင်ချပြရမယ်အဲ့ဒါပြီးတော့မှကျွန်တော်တို့ကဘယ်လိုလုပ်ချင်မလဲဆိုတာကိုကျွန်တော်လူလူအနေနဲ့တန်ပြီးကြရမှာပါဒီအာဏာပိုင်ဖွဲ့စည်းကဘယ်လိုခုံမလဲဆိုပွင့်လင်းနေတာမှုရှိပြီးတော့မှဒီဥစားတွေကိုစစ်ဆေးစရာရှိစစ်ဆေးပြီးတော့မှလုပ်ပြစရာရှိရလုပ်ပြမှာပြန်ပြရှိတော့ခိုင်းရမယ်ဘဟုတ်ဘဲနဲ့ဒီလိုလားအဓိကကကျွန်တော်ဖြစ်နေတာတိုးနေပါပဲအဲ့တိုးနေဖြစ်နေတဲ့ကြေတနာတွေကကျွန်တော်တို့ကအဘူသူကလည်းလှုပ်ထားလို့ဒီလိုတိုက်ရိုက်နဲ့ပြက်တာဖြစ်တာကိုကျွန်တော်တို့လူလူတွေနဲ့ဘယ်လိုပြန်ဖြေရှင်းမလဲဆိုတာနောက် NLD အနေနဲ့လည်းလူတစ်ပတ်ကနေမှဘယ်လိုဖြေရှင်းမလဲဆိုတာကိုဒါကျွန်တော်တို့အချင်းနဲ့ပူပေါင်းမှဆွေးရည်ရင်တော့ဒါကနောက်လေးဖြစ်နေပါတယ်တိုက်ရိုက်နဲ့လှုပ်ထားတဲ့ဟာတွေကပြောမယ်ဆိုကိုယ်စီရခိုင်တော့မတရားတဲ့အလုပ်တွေကြီးပါပဲအဲ့ဒါတို့တရားအောင်ကျွန်တော်တို့ညီတဲ့တာတာနဲ့ပေါ့လေသူတို့နိုင်ငံနဲ့ကျွန်တော်ချပြရင်မှအလုပ်ဆောင်ရွက်မယ်ဆိုတော့ဒါပြည်နယ်နိုင်ငံနဲ့ကျွန်တော်တင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကိုထွန်းမြင့်အောင်သဘောထားအောင်ခင်ဗျာကျွန်တော်တို့တချို့ဟာတွေကဒီလိုမျိုးပေါ်လေးဒီအာနာပိုင်နေနဲ့ပတ်ဟိုပတ်သက်ဆက်နွယ်နေတဲ့ကိစ္စတွေရှိတယ်ဆိုတော့ဟိုအပြောင်းလဲလုပ်ချင်တယ်ဆိုရင်လည်း NLD အနေနဲ့လောက်တာခိုင်တာအခွင့်အလမ်းရှိပါမလား
ဟုတ်ကဲ့အဓိကကတော့ဗျာကျွန်တော်တို့တိုင်းရဲ့ပတ်စုပ်ကိုအခြေခံဥပဒေပြဿနာကိုကျွန်တော်တို့ပြန်ပြောမှာဖြစ်တယ်ဘာကြောင့်လဲဆိုတော့ဒီနေ့လူ့ရဒမိုကရေစီဘက်ကအနေနဲ့အာနာပြတ်ကြောင်ရည်ပြီးတော့အဆိုးရဖြစ်တဲ့အခါမှာဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတော့အဆိုးရလုတ်ပင်ကြီးအာလာရဲကနေပြီးတော့လုတ်ဆောင်ပါလေဖြစ်ပြီးရောတချို့ပိုင်းပြည်မှာကျတော့ဘာပါတာလဲဆိုတော့အကျိုးရှိပါတယ်ဥပမာကျွန်တော်တို့တိုင်းပြည်မှာခုရှိနေတဲ့စစ်တပ်ကနေပြီးတော့ဥပိုင်ပုံကြီးတို့နောက်တစ်ခါအမ်မီစီတို့ဒါတွေကစစ်တပ်ကနေပြီးတော့ကြီးပွားရေးမှာဝင်ပြီးတော့နေရာတော်တော်များများမှာလုပ်ကြီးအုပ်ထားတာကိုတွေ့ရတယ်ဟိုအဓိကဆိုလို့ကျင်တာဒါတော့ဆိုလို့ကျင်တာကတော့ဗျာဒီစစ်တပ်တွေအားလုံးကိုဖြစ်ရှင်းနိုင်လို့ဆိုလို့ရှိရင်ဟောတိုင်းပြည်ရဲ့တိုင်းရင်းသားပြည်သူပြည်နယ်တွေကျေးရှိနေစီမံကိန်းတွေဖြစ်ပေါ်စေလို့ဆိုရင်ကျွန်တော် FDIC ကိုခေါ်တဲ့ဒေသခံခြားနေတိုင်းသားတွေပေါ်မှာဟိုလွတ်လပ်တဲ့ဟိုတရင်းဟိုဟိုပေးမှုတွေနောက်တစ်ခါသဘောထားကိုကြီးလေးစွာရယူမှုတွေဒါမျိုးတွေရှိဖို့နေတယ်ဟိုဒေသခံတွေခြားနေတိုင်းသားတွေအလုံးစုပဲနဲ့အတင်းလုပ်တဲ့စီမံကိန်းတွေဟာပအောင်မြင်မျက်မကဘူးအင်းဒီမှုကပါတရားစီရင်နဲ့မတိမကျဖြစ်စေလိမ့်မယ်ဆိုတာဒါပြီးခဲ့တဲ့ဟိုမြစ်ဆုံဒေသလက်ရှိဒီပြောင်းဒေသတွေဒါအထင်ရှားသက်တည်ရပါပဲအခုလည်းဒီလိုပဲတောက်ပြူဟိုစီမံကိန်းနဲ့ပတ်သက်ပြီးတော့ဟိုအခုစီးပွားရေးတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အများကြီးဆင်ခြင်သုံးသပ်စရာတွေလိုပါတယ်အဲ့ဒီအတွက်လူစုအား ရက်ဖက်အဖွဲ့စည်းတွေအခန့်ကဏ္ဍဟာအရေးကြီးပါတယ်ဒါဒီနဲ့ဝိုင်းလက်တွဲပြီးတော့အဖွဲ့အစည်းကဖြည့်ရှင်းနိုင်မှပါလေကျွန်တော်တို့စီမံကိန်းတွေဟာတိုင်းပြည်ရဲ့နိုင်ငံတကာ PPP အလုံးစုံအကျိုးရှိတဲ့စီမံကိန်းတွေဖြစ်နိုင်မှာပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီမှာတော်တော်ရှင်နေတဲ့ကျွန်တော်တို့ဆက်သွယ်ပြီးတော့သဘောထားလေးကိုပြဖို့ထားတဲ့ပုံစံလေးလည်းရှိနေပါရဲ့တချို့ကတော့ဒီ Facebook စာမျက်နှာနဲ့ကျွန်တော်တို့ဆက်သွယ်ပြီးတော့သူတို့မှတ်ချက်တွေပေးထားတာပါတယောက်ကတော့ကိုအောင်မောင်နဲ့သူကတော့ကျွန်တော်မုံရွာသားပါတဲ့တကယ်တော့မဖွင့်ပြသေးတဲ့နိုင်ငံတန်းကဒီလိုပဲတရားစတာတွေကိုထုတ်ရောင်းစားရတဲ့ဘဝပါတဲ့တခြားနိုင်ငံတွေလည်းဒီလိုပါပဲအဓိကထုတ်လုပ်မှုအပိုင်းမှာစနစ်ချဖို့ကတော့အရေးကြီးပါတယ်နောက်ပြီးတော့နိုင်ငံခြားကုမ္ပဏီနဲ့စာချုပ်တဲ့အခါကိုယ့်နိုင်ငံကရမယ့်ဝေစုကမနှဲစေဖို့ဒါမှမဟုတ်လည်းအသာစီးရဖို့လိုပါတယ်ဒီလိုတရားစတာတွေကိုထုတ်ရောင်းပြီးနိုင်ငံထူထောင်ရေးအတွက်လုပ်ကြရစမြဲပါတဲ့နောက်တစ်ဦးကတော့ထက်ထက်ဆိုပြီးတော့ရေးထားပါတယ်သူကတော့စီမံကိန်းတွေကိုဘလို့ပုံစံနဲ့အရင်ကလက်ခံထားတယ်လဲသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးထားတာမျိုးတွေရှိလိမ့်မယ်ထင်ပါတယ်ဒါတွေကိုတိကျအောင်အရင်ချပြပါဒါဆိုရင်ဘလို့ဖြည့်ရှင်းရမလဲဆိုတာကိုစဉ်းစားလို့ဖြည့်ရှာလို့ရမှာပါတဲ့အဲ့ဒီအကြောင်းပြချက်တွေကိုကြည့်ရင်အစိုးရအဟောင်းကဥတီချက်ကောင်းပြီးလုံနည်းမမှန်တာလားဒါမှမဟုတ်ရင်စီးပွားရေးသမားရဲ့လှည့်ခွက်ကိုနားမလည်တာလားဆိုတာကိုသိလာပါလိမ့်မယ်နောက်တူကတော့စန္ဒီလဆိုပြီးရေးပါတယ်သူကတော့အနယ်ရီဥဆောင်နဲ့အစိုးရစီလက်ထက်မှာဖြည့်ရှင်းနိုင်ပါလိမ့်မယ်တောင်ဆန်းစီဥဆောင်နဲ့လက်ဘရောင်းတော်ကျင်းနေစီမံကိန်းအစီရင်ခံစာကိုလည်းဖတ်ဖူးပါတယ်ရှင်းလဲလျှောက်တာပြားလဲဆဲတာဖြည့်ရှင်းတဲ့ပုံစံမျိုးပါတဲ့နိုင်ငံကထပ်တဲ့အကျိုးမြတ်လဲရတဘာပောင်းချင်းလူမှုပောင်းချင်းကိုလည်းပြည်စုပြိုထောင်တာဝန်ယူမှုတာဝန်သိမှုရှိတဲ့ယင်းဒီမျိုးနဲ့လောက်ကရမယ်ဥပဒေစီမံစည်းကမ်းတွေကိုလိုက်နာအောင်ကြီးကြပ်ဖို့အရေးယူမှုတွေလည်းရှိအောင်လုပ်ရပါလိမ့်မယ်ဒေသခံတွေရဲ့သဘောထားကိုလည်းထက်သွင်းစဉ်းစားမဖြစ်ရှင်းနိုင်မယ်ဆိုရင်တော့ဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်ဆိုပြီးသူကရေးထားပါတယ်။နောက်တူကတော့ကျွန်တော်တို့
ဦးကျော်လင်းပါ
။ဦးကျော်လင်း
ဟုတ်ကဲ့သူဦးကျော်လင်းရေးထားတာတော့ကျောက်စင်းရအဖိုးတန်တလို့ကြီးနေရေးအားလျက်စစ်တို့ဟာလည်းအဖိုးတန်ပါတယ်တဲ့။ဒနာအင်အားကြီးမှမှုနီးပညာဖွံ့ဖိုးမှုနဲ့ခေတ်တကိုလိုနီကျေချွန်ပြုလုပ်သူများရဲ့ဆင်းရဲတဲ့နိုင်ငံများအပေါ်အနိုင်ကျင့်မှုကြောင့်အဖိုးတန်တယံဇာတတွေကျင်းစာဘဝရောက်ပြီးတော့လူတွေတေရတယံဇာတတွေဆုံးရပါတယ်တဲ့ဆင်းရဲမွေးတမှုနဲ့အာနာပိုင်ခရိုနီတို့ရဲ့ဗနဖူတိုက်သူမှုရလာပါဒါကိုအာနာကြီးသုံးရနဲ့အရေးကြီးဆုံးဥပဒေပြုမှုအာနာနဲ့ထိန်းကုတ်နိုင်ဖို့ရာအခုဖွဲ့စည်းပုံမှာ1948ခုနှစ်ဖွဲ့စည်းအုပ်ချုပ်မှုလိုအပြည်ပြည်ဆိုင်ရာဆက်ဆံရေးတဘောတူညီချက်စာချုပ်များကိစ္စကိုမထည့်ဘဲနဲ့တမင်ချန်ထားလေတော့ဖွဲ့စည်းပုံ6ကဘာကြီးဖြစ်ပေါ်နေမှုဆိုတဲ့ကိစ္စမှုအုပ်ချုပ်ရေးကလည်းထင်းတလို့လို့ပြည်သူ့လွတ်တော်ကလည်းမထိန်ချုပ်နိုင်တရားစီရင်ရေးကလည်းဥပဒေမရှိတော့ဖွဲ့စည်းပုံ6ကဘာမှာအမားရှာဖော်ထုတ်ပြီးပြည်သူ့အတန်းလွတ်တော်အတန်းဆိုတဲ့ဥပဒေပြုလွတ်တော်ကဒေသခံများတတိကျွမ်းကျင်ပညာရှင်များနဲ့အမှန်ရအောင်လုပ်နိုင်ပါမှနောင်လာမဲ့ NLD အစိုးရလည်းရတဲ့အေးရမှာပါကုမဲ့ဆေးဝါးမရှိလို့ကတော့တယံစာရကျင်းစာယောဂပို့ကတောင်းကျမ်းပြီးတာမလို့အကြံပြုပြစေလို့ရေးထားပါရရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဆိုတော့ဒီခုမြန်မာနိုင်ငံမှာဒီ NLD အစိုးရအတွက်ကလည်းတက်လာမယ်ဆိုတော့ဒီရင်းနှီးမြှုပ်နှံမဲ့သူတွေဘက်ကလည်းဇုံတရားမျှော်လင့်ချက်တွေရှိနေဆိုနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေကလည်းဝင်လာမဲ့အလားအလာတွေရှိနေပါတယ်။ဆိုတော့ဒီနောက်ဝင်လာမဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်မှာအခု800သင်ခန်းစာတွေအပေါ်မှာမူတည်ပြီးတော့ဒီ NLD အစိုးရအနေနဲ့လို့ဆောင်ရွက်မယ်ဆိုရင်ဘလို့အပိုင်းတွေကိုဟိုအဓိကအခြေခံမူတွေဖြစ်နေချပြီးတော့ဆောင်ရွက်သွားဖို့လိုမလဲဆိုတာဥက္ကမောင်မြင့်ရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
ဒီဥစ္စာတော့လွယ်ပါတယ်ကျွန်တော်တို့ကအာနာရှင်နဲ့လူလူကြိုက်တဲ့အစိုးရနဲ့တခြားစီပဲလေအာနာရှင်ကသူ့အတိုင်းသူ့ဟာသူ့အကျိုးစီးပွားခရိုနီကျိုးစီးပွားလို့မှာကျွန်တော်တို့ဥစ္စာကတော့ပြည်သူလူထုနဲ့တက်လာတဲ့အဖွဲ့အစည်း NLD ကတော့ပြည်သူလူထုအကျိုးရှိချူမှလုပ်မယ်ဆိုတော့ဒီဥစ္စာကြီးကကိုတက်ဖို့ကတည်ပဲလေနောက်ဆုံးဆိုတဲ့နေရာမှာလဲကျွန်တော်အနေနဲ့အပြည့်အစုံကြိုက်တော့မယ်ဆိုတော့ဒါကြီးကတိုင်းပြည်ရဲ့ခက်အတူတက်နေပါလေဒါပါပဲ
ဟုတ်ကဲ့ခင်ဗျာဒါပေမဲ့အဲ့လိုကိစ္စတွေမှာကျွန်တော်တို့ဒီဘက်ကနေပြီးတော့အဲ့လိုစီမံကိန်းတွေရက်လိုက်ရတာမျိုးဟိုအလွန်ကျွန်းနေလောက်ထားရဆိုပြီးတော့ပိတ်လိုက်ရတာမျိုးတွေဖြစ်ခဲ့တယ်ဆိုရင်ရောနောင်လာမဲ့ရင်းနှီးမြှုပ်နှံသူတွေအတွက်ကောဟိုတော့ဆုတ်သွားစရာတကယ်လို့မြန်မာနိုင်ငံအရင်တင်းကျပ်လုံးနေဆိုပြီးတော့ဟိုစိုးရိမ်စရာတွေရောပေါ်ပေါက်မလာနိုင်ဘူးလားကိုထုံးမြအောင်သဘောထားအောင်ခင်ဗျာ
ဟုတ်ကဲ့ဟိုကြီးခဲ့တဲ့ဟိုချုပ်ဆိုခဲ့တဲ့စာတုံးတွေကပုံရင်းမြင်တာမျိုးမရှိကြတော့ဒါအသေးချာပဲဗျာဆက်ပြီးတော့လည်းဟလာဟိုနိုင်ငံဆက်ဆံရေးတွေမပြတ်အောင်ဟိုနိုင်ငံတကာယူနီမုံညာမှုတွေလည်းဟိုနောက်ဆုံးမသွားစေအောင်ကျွန်တော်ညှိနှိုင်းချိန်နိုင်တဲ့အခြေအားတွေလည်းပြုလုပ်နိုင်နေလို့ကျွန်တော်တို့ပြောနေပါတယ်။နောက်ဆုံးလည်းဆိုတော့ခဏဖြစ်နေတဲ့ပြဿနာတွေဟာကျွန်တော်တို့ဒီတော့ခံတိုင်းကပြည်သူပြည်သူကအလကားတက်တဲ့ပြဿနာချပြီးတော့ဖြစ်နေတဲ့ကိစ္စတွေမဟုတ်ဘူးဗျာ။ဟလာကျွန်တော်တို့တိုင်းပြည်ရဲ့အဲ့ဒီအထားမှာပြည်သူလူထုကိုအပြစ်မပေးတဲ့နဲ့လူထုအကျိုးစီးပွားကိုတကယ်မဖြစ်ဖဲနဲ့လုပ်ခဲ့တဲ့ကိစ္စတွေကြောင့်လူထုကနှိမ့်နာချက်တွေများလာပြီးတော့ဟိုရက်ပြီးတော့ပြန်ရမယ်သူမထူးဘူးဆိုပြီးတော့အင်တန်ကိုနာကျင်လို့ပါကြီးလို့ဟလာခုခံပြီးတော့ကိုယ့်ခွင့်ကိုကာကွယ်တဲ့အနေအထားတွေဖြစ်လာတာပါ။ဒါကိုကော်မတီတွေအနေနဲ့လည်းဒီလိုလုပ်နေတဲ့ ဟိုလုပ်ငန်းရှင်တွေလည်းဒါကောင်းကောင်းနားလည်သဘောပေါက်ကြပါလေဒီအတွက်ကြောင့်မလို့ကျွန်တော်ကဟိုတာဝန်မှုရှိတယ်ပေါ့ responsible business ရိုးရပေါ့ဟိုတာဝန်ခံမှုရှိတယ်ဟိုတာဝန်ယူမှုရှိတယ်ဘုံသိက္ခာရှိတယ်ရင်းနှီးမြှုပ်နှံမှုမျိုးတွေကိုကျွန်တော်တို့သိခေါ်ခြင်းပါလေ
ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်ရောအီးမေးလ်နဲ့ပါဝင်တဲ့လူတွေရောအားလုံးသူပဲကျေးဇူးတင်ပါတယ်ခင်ဗျာ